ဖိလစ်ပိုင်နိုင်ငံအရှေ့မြောက်ဒေသတွင်ကားဘုံးဖောက်တိုက်ခိုက်မှုအနည်းဆုံး3ကြိမ်ဖြစ်ပွားခဲ့မှုအတွင်းလူပေါင်းအနည်းဆုံး30လောက်သေဆုံးခဲ့ပြီးဒဇင်နဲ့ချီဒဏ်ရာရခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာ Islamic စစ်သွေးကျော်ရရဲ့အမခန်နယ်မြေနာကနိုင်ငံတကာအစိုးရအသိမှတ်ပြုလီဗျာအစိုးရထိန်းချုပ်ထားတဲ့ Qaba မြို့မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။လုံခြုံရေးဌာနအဆောက်အဦဘေးနာကသက်စီဆိုင်မှာကားဘုံးတစ်လုံးပောက်ကွဲခဲ့တယ်လို့အာဏာပိုင်တချို့ကပြောဝေမယ်။တချို့တွေကတော့ဒီလုံခြုံရေးဌာနအဆောက်အဦနဲ့လီဗျာပါလီမန်ပြောခွင့်ရတဲ့အိမ်ကိုတီးခြားတိုက်ခိုက်မှုတွေရှိတယ်လို့ပြောပါရဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာပြောဆိုတာမျိုးမရှိသေးပါဘူး။နယ်မြေချက်ထွင်မှုစ조사နေတဲ့ IS အဖွဲ့ကိုတစ်ဆာခါနဲ့တိုက်ခိုက်ရေးသမားတွေကြောင့်နိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။2011ခုနှစ်မှာအာနာရှင်ဟောင်းမိုမာဂဒါဖီကိုရာထူးကဖြုတ်ချပြီးကြတဲ့ကစစ်သွေးကြော်ရည်နဲ့လစ်ဗျာအစိုးရနဲ့ရရှိနေတဲ့အတိုင်းမှာခုချိန်ထိတည်ငြိမ်မှုမရှိသေးပဲဖြစ်နေရတာပါရှင်။